ကျမအဆုမမရှင်ကမ္ဘာ့ကယ်ယောဂါကာလာကိုဗစ် -19 ကူးစက်မှုကာကွယ်ရေးလူဦးရေကန့်သတ်တွေနဲ့ကျင်းပမဲ့သရုတ်ရကြိမ်21ရာစုပင်လုံညီလာခံကနေမြမငင်းညာရေးလုပ်ငန်းရှင်တွေအကောင့်ထဲဖော်နိုင်ပါမလားဆိုတဲ့သုံးသက်ချက်အမြင်တွေစူးစီးတင်ပြပေးချင်ပါတယ်ပြီးခဲ့တဲ့2018ခုနှစ်ဇူလိုင်လတုန်းကကျင်းပခဲ့တဲ့တတိယအကြိမ်မြောက်ပင်လုံညီလာခံပြီးခဲ့တဲ့ကရက်ဆိုင်သွားခဲ့ပြီးနောက်ထပ်ညီလာခံကျင်းပနိုင်မှုမရေမရာဖြစ်နေချိန်မှာပဲသရုတ်ရကြိမ်မြောက်21ရာစုပင်လုံပြည်တော်စုငိမ့်ညံ့ရေးညီလာခံကိုနေပြည်တော်မှာလာမဲ့ဩဂုတ်လ12ရက်နေ့ကနေဩဂုတ်လ14ရက်နေ့အထိကျင်းပသွားမယ်လို့ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။ဒီသရုတ်ရကြိမ်ပင်လုံညီလာခံကျင်းပချိန်ဟာကမ္ဘာကယောဂါကိုဗစ် -19 ဖြစ်ပွားနေချိန်လည်းဖြစ်တာမို့လို့ကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအစီအမံတွေနဲ့အညီပါဝင်သူအလုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစစ်ဆေးသွားမှာဖြစ်တယ်လို့အစည်းအဝေးကျင်းပမဲ့နေရာကိုတက်ရောက်ကြမယ်အဖွဲ့အစည်းနဲ့သတင်းမီဒီယာတွေကိုလည်းသတ်မှတ်ထားတဲ့လူဦးရေအကန့်အသတ်နဲ့ကျင်းပသွားဖို့စီစဉ်ထားကြပါတယ်ဒီတစ်ချိန်ကျင်းပမဲ့သရုတ်ရချိန်21ရာစုပင်လုံညီလာခံမှာတော့ UPDJC ငြိမ်းချမ်းရေးဖော်ဆောင်မှုဆိုင်ရာသဘောတူညီချက်တွေကိုဆွေးနွေးဖို့နဲ့2020ရွေးကောက်ပွဲအလွန်မြမငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအဆက်မပြတ်သွားပဲဆက်ပြီးအကောင့်ထည့်ဖော်နိုင်ရေးအတွက်အဓိကထားကျင်းပတာဖြစ်နိုင်တယ်လို့မြမငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလေ့လာအခဲခတ်နေတဲ့နိုင်ငံရေးတုံ့တက်သူဦးမောင်ဆိုကပြောပါတယ
်အဓိကကတော့အကျောင်း UPDJC မှာသဘောတူတဲ့အချက်ကိုတည်ကြည့်ဖို့ပါပဲအစည်းအဝေးနဲ့ပတ်သက်တာရရှေ့ဆက်လို့ရမယ်ဟာရပေါ့နော်အဲ့ဒီသဘောတူညီချက်တွေရတာကိုပြောင်းစုအစိတ်ပိုင်းသုံးနေတယ်သူတို့ချုပ်ဆိုမယ်လို့ပြောတာပေါ့အဓိကအဲ့ဒီချက်ကိုယူမယ်လို့ပြောတယ်ဒါပေမဲ့သူကညာကိုယ်စိတ်ရှော့ထားမှာသူတို့ကတော့ညီလာခံစီဝေးပုံစံမျိုးဘာစီဝေးမှာပါမှာမဟုတ်ဘူးဟိုအဓိကကတော့ကျွန်တော် EU နဲ့ NRC နဲ့ညှိထားတဲ့ချက်တွေရှိတယ်နော်အခု law တွေလည်းညှိနေပေါ့25 26 28နှစ်ပိုင်းတစ်ဆက်ညှိနေတယ်ထင်တယ်ဆိုတော့အဲ့မှာအဓိကကတော့အစီအကောင့်ထဲဖုံမှုဆိုင်ရာမူပေါ်သဘောတူညီချက်က2020အလွန်အစင်လိုက်ရှိလုပ်ငန်းစဉ်နဲ့အစင်လိုက်ကောင်ထဲဖုံမှုတွေပေါ့အဲ့တော့အဓိကကတော့2020ရွေးကောက်ပွဲအပြီးမှာဖြစ်လာမဲ့အပြောင်းလဲတွေမှာဒီငြိမ်းချမ်းလုပ်ငန်းတွေပြတ်မသွားပဲဆက်လုပ်နိုင်အောင်မကြိုးစားတဲ့အဆင့်လိုပဲထင်ပါတယ
်ကိုဗစ်ကာလအတွင်းအကန့်အသတ်တွေနဲ့ကျင်းပမဲ့ဒီ21ရာစုပင်လုံသရုတ်ဒချိန်ငြိမ်းချမ်းရေးညီလာခံကနေတကယ့်မြေပြင်မှာရင်ဆိုင်နေရတဲ့တိုင်းရင်းဒေသကစီးရဲတင်းမာမှုပြိပခါတွေကိုပြေလည်အောင်ဖြေရှင်းနိုင်မယ်ငြိမ်းချမ်းရေးအဖြေလမ်းစာမမြင်ဘူးလို့အပြည့်အလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွေ့အမှုဦးထွန်းစောကလည်းသုံးသပ်ပါတယ်
။ဒီကိုဗစ်ကယောဂါကာလာတွင်းမှာလောက်တာဖြစ်တဲ့အတွက်လူကိုအချင်းချင်းပြီးတော့မှသူတို့ခေါ်မယ်ပေါ့ဗျာ။ဒီလူသေးနေနဲ့လောက်တဲ့ချင်းချင်းမှာတော့ဒီအလုံးပေါဝင်နိုင်မှုဆိုတဲ့အိကြတစ်ခုကတော့မေးခွန်းဖြစ်ပါတယ်။ဟိုမှာဒီလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့လောက်တဲ့ဥစ္စာမှာတော့လူလျှော့ပြီးလောက်တဲ့လမ်းမမထိုးရသေးတဲ့အခွဲတွေကလည်းပဲဒီနေရာမှာပါဝင်တက်ရောက်မယ်ဆိုလို့ရှိရင်ဘေးခန်းကဏ္ဍအနေနဲ့သူတို့ပါဝင်ခွင့်ရမလဲပေါ့နော်ဒီရတဲ့ကလာတွေမှာကြတော့အဲဒီမြောက်ပိုင်းကမဟာမိတ်ခွဲတွေကိုဖိတ်ခေါ်တယ်အဲတရုတ်ကတော့သူတို့ကိုကြောင်းဝင်ပြီးတော့ဆောင်ရွက်ပေးတယ်ပေါ့ဗျာနော်အဲပြီးခဲ့တဲ့21ပင်လုံးပထမအစီအွေဒုတိယအစီအွေရရလက်တွေကိုလည်းပြန်ကြည့်လိုက်တဲ့အခါကျတော့သူရနိုင်ငံရဲ့နေသားကလည်းအဲ့လိုပြည်ပြည်မတွေ့ရဘူးဒီကြိမ်တည်းမှာပဲမြေပြင်မှာဒီလိုတိုက်ပွဲတွေကလည်းဆက်တိုက်ဖြစ်နေတယ်။လက်မရေထိုးထားတဲ့အဖွဲ့တွေနဲ့လည်းဖြစ်တယ်။လက်မမရေထိုးထားတဲ့အဖွဲ့တွေနဲ့လည်းဖြစ်တယ်။နော်ဆိုရင်ဒီအခင်းကြီးအောက်မှာပေါ့ဗျာ။အလုတ်တဲ့ဒီ20ရာစုပင်လုံးစုတာအကျဉ်းစည်းဝေးပေါ့ဗျာနော်။ဆိုရင်ဒီစည်းဝေးရဲ့အနှစ်သာရကတော့အဲနော်ပို့ပြီးတော့မှရုံရုံနိုင်ပြီရှိတယ်လို့ကျွန်တော်တို့လည်းမြင်တယ်။
အခုချိန်ထိဖြစ်ပွားနေစေတိုင်းရင်းသားဒေသတွေကစီးရဲတင်းမာမှုတွေအမြန်ဆုံးပြည်လည်နိုင်ရေးအတွက်ဆိုရင်လက်ရှိတိုင်းပြည်မှာ2008အခြေခံဥပဒေပြင်ဆင်ရေးကသာစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်နိုင်မယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကဦးထွန်းစောကရှုမြင်ပါတယ်
။ဒီအနှစ်သာရမရှိတဲ့အသေးသေးပြည်ပမှုမရှိတဲ့တွဲဆုံဆွေးနွေးမှုတွေကနေထွက်လာတဲ့ရလက်ကလူမျိုးပေါင်းစုံတွေကတော့တကယ်စစ်မှန်တဲ့အနှစ်သာရပြည်ဝတဲ့နိုင်ငံရေးအဖြေတော့ရမှာမဟုတ်ဘူး။အဲ့မှာတော့တော့မတူရင်ဘာမှမလုပ်လို့မရဘူး။ဒီပွဲကြီးပေါ်ဆိုင်ရာအခြေခံဥပဒေပြဿနာကိုဖြေရှင်းနိုင်မယ်ဆိုလို့ရှိရင်လည်းပြည်တွင်းစိတ်ငြိမ်းချမ်းရေးကနော်ချုပ်ငြိမ်းရေးကတခါလေးကိုကြည့်ဖို့ရပါဖြစ်လာမယ်ပြည်သားဖြစ်တယ
်။အန်တန်ဒီရတားဆိုရလက်ထက်မှာတော့ဒေါအောင်ဆန်းစုကြည်ကိုတိုင်ဦးဆောင်ပြီးမြမငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကောင့်ထည့်ဖို့ပြစ်ခတ်တက်ခိုက်မှုဆိုင်ရာငြိမ်းချမ်းရေးသဘောတူညီချက်တွေရနိုင်ဖို့ တိုင်းရင်းသားနဲ့နှကိုင်ခေါင်းဆောင်တွေနိုင်ငံရေးအစုအဖွဲ့တွေပါဝင်တဲ့17ရာစုပြည်လုံးငြိမ်းချမ်းရေးညီလာခံကိုပြီးခဲ့တဲ့2016ခုနှစ်ဩဂုတ်လမှာပထမဆုံးအကြိမ်စတင်ကျင်းပနိုင်ခဲ့ပါတယ်။ဒုတိယအကြိမ်ပြည်လုံးကိုတော့2019မေမှာကျင်းပပြီးတတိယအကြိမ်ညီလာခံကိုတော့ပြီးခဲ့တဲ့2018ဇူလိုင်လမှာနောက်ဆုံးကျင်းပနိုင်ခဲ့တာပါ။တကယ်တမ်းတတိုင်းကလုံးပြစ်ခတ်တိုက်ခိုက်မှုရစရဲ SCA သဘောတူညီချက်အရဆိုရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတစ်နှစ်နှစ်ကြိမ်ကျင်းပဖို့သဘောတူညီထားခဲ့ကြတာဖြစ်ပေမဲ့လို့2019ခုနှစ်တစ်နှစ်လုံးမကျင်းပနိုင်ခဲ့ဘဲတစ်နှစ်ကြာကြာရန်နာထားခဲ့ပြီးအခု2020ပြည့်နှစ်မှာတော့ဩဂုတ်လလယ်မှာကျင်းပမယ်ဆိုပြီးကြေညာခဲ့တာဖြစ်ပါတယ်ရှင်ကျမစုမမ